အခုလာမယ့်2010ရွေးကောက်ပွဲအတွက်နိုင်ငံအဆင့်လွှတ်တော်နေရမှာအတိုက်ခံဒီမိုကရေစီအင်အားစုဘက်ကကိုယ်စားလှယ်အပြည့်မတင်သွင်းနိုင်တာကြောင့်အတိုက်ခံအားနည်းတဲ့လွှတ်တော်ဖြစ်နိုင်ခြေရှိနေပါတယ်။ဒီအချိန်မှာတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရဲ့အခန့်ကဏ္ဍကအတော်လေးအရေးပါနေတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အပြည့်စုံကိုကိုသားညုံကပြောပြပေးပါရှင်
။ကောင်းပါပြီခင်ဗျာ။နိုင်ငံရေးပါတီတွေအနေနဲ့ကရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေကိုအခုလနောက်ဆုံးထားပြီးတော့ကော်မရှင်ကိုဆင်းတင်ရမှာမို့လို့ကိုယ်စားလှယ်လောင်းတွေအပြည့်အဝစုဆောင်းရရှိဖို့အချိန်မလုံလောက်ဘူးလို့ပြောနေကြပါတယ်။ရွေးကောက်ပွဲစီဝင်းကာလကလည်းအချိန်သိပ်ရမဲ့ပုံမရှိတာမို့လို့နာမည်ဆင်းတင်သွင်းတဲ့ကိုယ်စားလှယ်တိုင်းကလည်းရွေးခံရမရမကျင်းသေးတဲ့သဘောပါ။အခုချိန်နေရာတော့စစ်ဆွေးရကနောက်ခံပေးထားတဲ့ကြံ့ခိုင်ရေးပါတီနဲ့အရင်မြမဆိုရှယ်လစ်လမ်းစစ်ပါတီတစ်ဖြစ်လဲတတ်ဆညပါတီတို့နှစ်ခုပဲနေရာတော်များများမှာရှင်းရမဲ့သဘောဖြစ်နေပါတယ်။ကျန်းခိုင်ရေးပါတီကတော့နေရာတိုင်းမှာရှင်ပြိုင်နိုင်မဲ့အခြေအနေရှိတာမို့လို့အချို့နယ်မြေတွေဆိုရင်ရှင်ပြိုင်ဘက်တောင်ရှိပါမလားဆိုပြီးတော့စဉ်းစားကြရပါဒီမိုကရက်တစ်အင်အားစုနိုင်ငံရေးပါတီတွေဘက်ကတော့လွှတ်တော်ထဲမှာအားကောင်းတဲ့အတိုက်ခံဖြစ်ဖို့အတွက်တောင်တော်လေးကိုရုံးဝကားမဲ့အနေထားရှိပါတယ်နိုင်ငံရေးပါတီတွေအတွက်ကိုယ်စားလှယ်လောင်းရှာရေးမှာအချိန်ကန့်သတ်မှုကြုံရတာမို့လို့တတိပုဂ္ဂလရွေးခါမဲ့ကိုယ်စားလှယ်လောင်းတွေအခန်းကပို့ပြီးတော့ဒီချိန်မှာအရေးကြီးလာတယ်လို့မြန်မာရေးလေးလာသူဦးအောင်သူငင်းကသုံးသပ်ပါတယ
်ပြင်ဆိုရမယ့်အမှတ်စုတွေတနိုင်ငံလုံးမှာစုစုပေါင်း100ကျော်လောက်ရှိပါတယ်လက်ရှိပေါ်ဗျာ NDF တို့လိုဒီလိုဒီမိုကရေစီလိုလတဲ့အင်အားစုတွေက250လောက်ပဲဆိုတော့တော်တော်နည်းတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့အဲ့လိုအနေအထားမှာကြတော့ဟိုဒီလိုမျိုးဒီပါတီတွေဆက်ဆက်နဲ့သွားဖို့ကစိတ်မလွယ်ဘူးလို့ဖြစ်တယ်အဲ့တော့ဒီအနေအထားမှာဘယ်သူမှပြိုင်ပွဲမရှိဘူးဆိုရင်လည်းဒီခုနလိုချန့်ဖို့ကပေါ့ဗျာ USDP ကကိုယ်စားလှယ်တယောက်တည်းနိုင်ဝမဲ့အနေအထားမျိုးဆိုရင်တော့ကျွန်တော်မြင်တာကပြည်သူလူထုတွေကလူလူစီရှင်ရူစီပေါ့ဗျာဒီမိုကရေစီရေးလိုလာတဲ့ပုံကိုယ်တွေကလည်းဒီစီပုတ်ကလာပြိုင်တင်တယ်လို့တော့ထင်ပါတယ်။အခုဒီနိုင်ငံရေးပါတီတွေဘက်ကအခက်အခဲရတော့ကျွန်တော်မြင်တာငွေရေးကြီးရောအခြေခံစားရောနှစ်ခုစလုံးတော်တော်ဖိစီးခံနေရတယ်လို့ထင်ပါတယ
်။အခုလိုအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်မှာဒီမိုကရေစီအင်အားစုတွေနေရာများများရနိုင်ချေနေပေမဲ့အချို့ပြည်နယ်လွှတ်တော်တွေမှာတော့တိုင်းသားပါတီတွေဘက်ကအသာရမဲ့သဘောတော့ရှိတယ်လို့ဦးအောင်သူငင်းကမြင်ပါတယ
်။ငကူတဲ့ဟိုကဟိုကွန်ရက်ပေါ့ဗျာအခြေဆက်ကောင်းတဲ့ဒေသတွေမှာဆိုရင်တော့ဟိုသူတို့ဒီတိုင်းသားပါတီတွေကအလားအလာကောင်းပါတယ်အဖြစ်လို့ဆိုသူတို့တိုင်းရင်းသားအချင်းချင်းကြားထဲမှာတယောက်နဲ့တယောက်ပြည်နေကြတဲ့ငကူလေးကလည်းချိတ်ဆက်မှုရှိနေတာကြောင့်ပါတိုင်းရင်းသားဒေသတွေမှာတော့သူတို့နိုင်သွားဖို့များပါတယ်ဒီတစ်ခုရှိတာတော့ဒီကချင်ပြည်နယ်လိုဒေသမျိုးဆိုရင်အခုချိန်ထိဒီဒေါက်တာတူးချာတို့ရဲ့ဒီ KSPP ပေါ့နော်ဆိုတော့ဒီပါတီကိုအခုချိန်ထိချမပေးသေးဘူးလားဆိုတာတွေ့ရပါတယ်ဆိုတော့ရခိုင်ဘက်မှာဆိုရင်လည်းအခုဒီဆရာတော်တပားကိုဖမ်းလိုက်တယ်ဆိုတဲ့ဟာမျိုးတွေပေါ့နော်ဒီတိုင်းရင်းသားတွေဘက်မှာလည်းသူတို့တတ်နိုင်တယ်လို့တော့ဒီလိုဟိုနှီးပေါင်းစုံဖိအားပေးတာမျိုးတွေလည်းရှိနိုင်ပါတယ်
ပြည်နယ်လွှတ်တော်တွေမှာအယက်သားတိုင်းရင်းသားပါတီချုပ်အလားလာကောင်းတာရှိပေမဲ့လည်းဒီကရင်ပြည်နယ်ချင်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာတော့အရင်စစ်တပ်နဲ့ရဲဘက်အငြင်းစားပုဂ္ဂိုလ်တွေဦးစီးတဲ့ပါတီတွေရှိနေတဲ့ပြင်အဲ့ဒီပါတီတွေဟာအစိုးရရဲ့ဒီကြံ့ခိုင်ရေးပါတီနဲ့မဟာမိတ်သဘောဖြစ်လာမဲ့အခြေအနေရှိတယ်လို့လည်းဒီယူဆနေကြပါရခင်ဗျာ